ရခိုင်ပြည်နယ်စစ်တေမျိုးနယ်ကရဟင်ဂျာဒုက္ခတဲစခါမှာမိလောင်မှုဖြစ်ပွားရာကကလေးငယ်တဦးတေဆုံးပြီးအိမ်အများပြားမိလောင်ပျက်စီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါစစ်တွေမြို့နယ်မှာရှိတဲ့အောင်တော်ကြီးမြောက်ကျေးရွာဒုက္ခတဲစခန်းမှာမိလောင်မှုကြောင့်လက်သားအရွယ်ကလေးတဦးတေဆုံးခဲ့တယ်လို့အိမ်တော်စု88ခုမိပေးတည်ခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မနေ့တုန်းကမိလောင်မှုအတွက်ထိခိုက်တန်ရာရသူမရှိဘူးလို့လည်းစခန်းတာဝန်ခံတဦးဖြစ်တဲ့ဦးမောင်မောင်ကပြောပါတယ်
။ကလေးတယောက်ပါလေ၄စိတ်၅ရဲပါ၄စိတ်၅ရဲမွေးတာအဲ့ဒီကလေးတယောက်သွန်းသွားတယ်။ဟိုကျန်တဲ့ပြည့်ခဲ့တဲ့တော့မရှိဘူး။
သမင်းချက်ရာကနေဖြစ်ပွားခဲ့တဲ့မိလောင်မှုကြောင့်အိမ်ခြေအများအပြားထိခိုက်ပျက်စီးခဲ့ရတယ်လို့လည်းဒုက္ခတဲစခန်းကော်မတီဝင်ဦးမောင်မောင်ကပြောပါတယ်
။ဒီမှာဥတော်မျိုးအပန်းချောက်မှာဒီမင်းရှုမင်းလုံးခင်ဟာမလားအဲ့ဒီမှာနေပြီးရင်အဆောင်ဒီကနေပြီးစက်တလုံးရှိပါလေ။အဲ့ဒီစက်တလုံးရဲ့မိသားစုကအိမ်တော်စုကိုဖြစ်စင်းနေရှိရှိပါလေ။လူကြီးကနေပြီးရင်ဘလောက်ကိုဆိုရင်လေးရမယ်ခဏခဏတူလူကြီးလမ်းသေးရမယ်ခဏခဏတူပါမောဘူတော့ဘလို့ပြောမစွတ်တော့အိမ်မနေပြီးစားဖို့တမရှိတော့တမရှိတာကနေပြီးမင်းလောင်တော့တာကိုနေစုဖို့သူတို့လာတဲ့နောက်ကျတော့တယ်ဒီမှာကနေပြီးစင်က10မိနစ်15မိနစ်တော့ကိုလိုပါတော့တယ်သူတို့လာတဲ့ချင်းစုနိုင်ကိုယ်ဝမင်းတော့ဗောကြီးကြီးနဲ့ပြောလာတဲ့မင်းသားလေးအိမ်မင်းကသူတို့လာတဲ့နောက်ကျတော့တယ်နောက်ကျတော့ကဒီမှာ10မိနစ်15မိနစ်မှတော့အကုန်လုံးပါတော့တယ်
လက်တလုံးမိဘတိကီသူတွေအကူအညီလိုအပ်နေတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါရယ်အခုမိလောင်မှုဖြစ်ပွားခဲ့တဲ့ဒုက္ခတဲစခန်းမှာခမန်းချေလူအရေ12000လောက်ရှိနေပြီးရခိုင်ပြည်နယ်မှာ2012ခုနှစ်တုန်းကလူမှုအတိုင်းအဝန်ကြားပြိပခဖြစ်ပွားရာကအိုးအိမ်မဲ့ဆုတ်ခွာရသူရိဟင်ဂျာတွေအများစုနေထိုင်နေကြရတာပါ2018ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မှာနေသားဆောက်ရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုတွေကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေနောက်ဆက်သွဲအဖြစ်တိုင်းနှင်ချီတဲ့ရိုဟင်ဂျာတွေပင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရဖူးပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်လက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတဲတွေကိုပြန်လည်လက်ခံဖို့ပင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူထားပေမဲ့အခုထိတော့အစီအစဉ်ကိုအကောင်အထည်မဖော်နိုင်သေးပါဘူးရှင်။ကျွန်မအကနော်ရန်ကောင်ကနေသတင်းပေးပို့တာဖြစ်ပါတယ်။